လက်ရှိငញ្ញရေးဖြစ်စဉ်မှာဒကိုင်းပြည်နယ်အရေးဟာပိုပြီးနည်းနည်းလာနေပါတယ်။အီတပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ရဲ့တိုက်ပွဲတွေဟာရခိုင်ပြည်နယ်မြောက်ပိုင်းကနေတောင်ပိုင်းကိုတဖြည်းဖြည်းရွေ့လာတာမြင်တွေ့ရပါတယ်။ရခိုင်တပ်တော်ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့2020နှစ်စန်းတရနေ့ကနေဖေဖော်ဝါရီလကုန်အထိတစ်ဖက်သက်အပြစ်ရမယ်လို့ကြေညာထားပါတယ်။အခုလိုတစ်ဖက်သက်အပြစ်ရတယ်လို့ပြောဆိုမှုဟာမြန်မာနိုင်ငံမှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်လက်ထက်မှာစခဲ့တာဖြစ်ပြီးတိုင်းသားတွေဘက်ကအခုတခါကြေညာတာဖြစ်ပါတယ်။ဒီဆောင်ရွက်မှုအတွက်မေးခွန်းထုတ်စရာတွေရှိနေတယ်လို့မြန်မာနိုင်ငံရေးလေလာသူဥယျံကျော်ကပြောပါတယ်
။ဒီကဝေးဦးကြီးတို့ကဖြစ်ကညာဆဲမှုတွေလုပ်တယ်တက်တန်းတွေတက်တိုးတယ်။အဲ့လိုတူးနေတဲ့အချိန်မှာပဲလေခုနပြောတဲ့ပြည်ဦးတွေတို့ဘာလို့ညာတို့နောင်ချိုးတို့တွေမှာတိုက်ပွဲတွေဖြစ်ခဲ့တာတွေရှိခဲ့တယ်။အဲ့တော့အဲ့ဒီကမှလည်းဒီဘက်ကနောက်ထပ်တက်တန်းတိုးတဲ့ကိစ္စတွေမတိုးတော့ဘူးဆိုဖြစ်သွားတယ်။အခုတခါရုပ်ဝိမာမင်းကြီးကဖြစ်ခဲ့ရတယ်။ဟုတ်ပြီ။ရုပ်ဝိမာမင်းကြီးကဘယ်မှာဖြစ်ခဲ့ရတာလဲ။ရုပ်ဝိမာရတာလား။ဒါမှမဟုတ်အခုဖြစ်နေခဲ့တဲ့ရခိုင်ပြည်နယ်ဘက်မှာရတာလားဒါလည်းမျိုးစရာမျိုးကုန်တစ်ခုဖြစ်လာအထက်ကရတိုင်းရတိုင်းမြန်မာနိုင်ငံမှာဖြစ်လက်ရှိရှိတဲ့သဘောကတော့နေမီထိုးချက်လာရဲ့လူသစ်စုလာတွေကတစ်ဖက်တစ်လုံးလုတ်တက်ကြအဲ့လိုမျိုးတွေပဲလုပ်ဖို့ရည်ရွယ်ပြီးတော့ဒီဖြစ်ကတက်ခဲ့မှုရကြလာလားဆိုတော့လေမျိုးကုန်တစ်ခုနေနေမရဘူးဖြစ
်မြောက်ပိုင်းမဟာမိတ်အဖွဲ့ကတစ်ဖက်သက်အပြစ်ရတယ်ဆိုတာကိုတမတော်ဘက်ကအခုလိုတုံ့ပြန်ပါတယ်
နော်သူ့အကိုကျင်ညာတာတော်ပြောတော်လို့ရှောက်လို့လာလေကျွန်တော်တို့ဟာအဲ့ဒီအတွက်ပါဖိတ်တဲ့စိတ်မဝင်တာဘူးနော်ကျွန်တော်တို့လှုပ်စားကြည့်ရတော့လှုပ်မှာဒီဟာကတော့သူ့အကိုကြိုက်တယ်လို့လို့ကျွန်တော်တို့လှုပ်စားကြည့်ရလှုပ်မှာ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဘုံမူကြီးဝင်းစော်ဦးပြောပြသွားတာပါမြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကကျင်ညာချက်ထွက်လာပြီးတဲ့နောက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ကိုကန် MNDA တအန်းပလောင် TNL နဲ့ SSPB SSA ရှမ်းပြည်တိုးတက်ရေးပါတီနဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတော့တိုက်ပွဲသံတွေရပ်သွားပေမဲ့ရခိုင်ပြည်နယ်မှာတော့မရပ်ပါဘူး။အေဘက်ကပြောတာကတော့တမရော်ဘက်ကထိုးစစ်တွေမရပ်တာကြောင့်တိုက်ပွဲတွေဖြစ်နေတာလို့ဆိုပါတယ်။တကယ်တမ်းမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရတမရော်တို့တွဲဆုံဆွေးနွေးချိန်မှာညှိနှိုင်းမရဖြစ်နေတာဟာလေ NCA လက်မှတ်ရေးထိုးဖို့ကိစ္စမှာမြောက်ပိုင်းအဖွဲ့တွေတက်နေရာချထားရေးနဲ့ပတ်သက်ပါတယ်။အဲ့ဒီမှာရခိုင်တပ်တော်ရဲ့တပ်တွေကိုရခိုင်ပြည်နယ်မှာအခြေချခွင့်တပ်မတော်ဘက်ကလုံးဝလက်မခံတာဖြစ်ပါတယ်
။တို့ကမဖြစ်စင်းနိုင်တာကအေအာဒီရခိုင်မှာအခြေချပြီးတော့ညှိညက်တည်ပေးဖို့တီမပြုတ်ပေးဖို့ပေါ့နော်အဲ့ဒါတွေတို့ကဟိုကနည်းညှိနိုင်လို့မရသေးတာဒါတပ်မတော်ကလုံးဝလက်မခံဘူးပေါ့နော
် SSPB SSA ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်စုပြောသွားတာပါတပ်မတော်ဘက်ကလက်မခံတယ်လို့မြောက်ပိုင်း၄ဘွဲကလည်းတောင်းဆိုချက်အပေါ်မှာခိုင်ခိုင်မာမာယက်တည်လျက်ရှိတယ်လို့ဆိုပါတယ်။အခုချိန်မှာအေဘက်ကတဆင့်တက်လာတာကတော့2020ခုနှစ်အတွင်းရခိုင်ပြည်နယ်အတွင်းပြည်သူအာဏာပိုင်အဖွဲ့ကိုဖွဲ့စည်းပြီးအုပ်ချုပ်ရေးကိုဆောင်ရွက်မယ်လို့ထုတ်ပြန်လိုက်တာပ
ါပြည်သူအာဏာပိုင်အဖွဲ့ဆိုတော့သူကစင်ကြိမ်အစိုးရကိုရည်စူးလာတာဆိုတော့မင်းတို့တို့မေးရပါလိမ့်မယ်စင်ကြိမ်အစိုးရဆိုတဲ့တကလုံးဆိုလို့ရှိရင်တော့ဒီသူကသူ့ရဲ့အာဏာဆက်ကြောက်ရွံ့တဲ့နေရီတစ်ခုလိုအပ်ပါတယ်နောက်တစ်ခါသူ့ရဲ့လက်နက်ကိုင်ဖွဲ့စည်းခုလိုအပ်ပါတယ်သူထုတ်ဝေတဲ့ပတ်စံကိုပဲပြည်သူတုံးတဲ့အရာတခုလည်းရှိရပါမယ်အဲ့ဒီလိုအချက်၃ချက်နဲ့ပြည်စုံမှသာစင်ကြိမ်အစိုးရဖြစ်ပါလိမ့်မယ်ဒါပေမဲ့သူကစင်ကြိမ်အစိုးရလည်းမရောက်ဒီတက္ကသိုလ်ကတခုလည်းမကဘူးနဲ့အုပ်ချုပ်ရေးကဝင်ပြီးတော့အဲကန့်ကွက်လာမယ်ဆိုတော့သူကအခွန်အထုတ်ကောက်တာတို့ရုပ်ပုံပဲလုပ်ကြည့်သူတို့အကြောင်းကြားလာနေအခုဆိုလို့ရှိရင်ခရီးသွားမယ်ဆိုလို့ရှိရင်သူတို့အကြောင်းကြားလာနေမယ်ဆိုတာဒီပြောလာတဲ့အတွက်အုပ်ချုပ်ရေးပိုင်းကအဲသူတို့ဆက်ပြီးတော့စပြီးတော့ယူလာပြီးတော့ရည်ဘူးရ
ဥယျံကျော်ပြောပြသွားတာပါအေအေဆောင်ရွက်ပုံမျိုး KIO လည်းဆောင်ရွက်ခဲ့တာပဲလို့နိုင်ငံရေးသုံးသက်သူဥမမောင်စိုးကလည်းပြောပါတယ
်ပြောမယ်ဆိုလို့ရှိရင်တော့ AA မှလုတာမို့ KIA လည်းလုတာပဲလေဥမာဆိုတော့ KIA မှဆိုရင် KIO ကနိုင်ငံရေးဖွဲ့စည်းဖြစ်သူ KIA ကစစ်တပ်ဖြစ်တယ် KIC ကသူကအုပ်ချုပ်ရေးဖွဲ့ဖြစ်တယ် AA ကြတော့သူက AA တပ်ကိုစဖွဲ့တယ်နောက် ULA ဆိုရင်နိုင်ငံရေးဖွဲ့စည်းဖွဲ့တယ်အခုသူဒေသတချို့ထိကျုံနိုင်လာတဲ့ခါမှာဒေသအုပ်ချုပ်ရေးဖွဲ့ဖွဲ့စည်းရအောင်ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းတွေတည်းဒီလိုပါပဲ
ဥမမွန်စိုးပြောပြသွားတာပါဒီအခြေအနေတွေအရမြန်မာနိုင်ငံကငြိမ်းချမ်းရေးအကောင့်ထဲပေါ်ဖို့ဆိုတာဟာတဖြည်းဖြည်းပိုးပြီးမှေးမိန်လာနေပါပြီငြိမ်းချမ်းရေးဝေးလာနေသလိုတိုင်းပြည်အတွက်ထိခိုက်မှုတွေဟာလည်းမတိမသားကနေတည်တည်သာသာဖြစ်လာနေပါတယ်ရခိုင်ဒေသကိုပဲကြည့်ပါမနစ်ကဇန်နဝါရီလ၄ရက်နေ့ကအေအေကရခိုင်ပြည်နယ်မြောက်ပိုင်းမှာရဲစခန်းတွေကိုစတိုက်ပြီးတိုက်ပွဲတွေကိုပုံဖော်လိုက်ချိန်မှာထွက်ပြေးတဲ့ဒေသခံထောင်ခံလောက်သာရှိပေမဲ့ အခုတနှစ်တိတိကြာသွားတဲ့အချိန်မှာဒုက္ခတွေအရေးအတွက်ဟာသိင်္ဂနန်းကိုရောက်ရှိလာပါပြီ။ထိခိုက်သေးဆုံးရသူတွေဟာလည်းရာဂနန်းကိုရောက်ရှိလာသလိုတောင်းညံသူနဲ့ဆက်သွယ်လို့ဆိုပြီးအမှုရင်ဆိုင်ရသူတွေစစ်ကြောရေးမှာသေဆုံးရသူတွေလည်းတိုးများလာနေတာမို့ဒီစစ်ပွဲမှာဘသူနိုင်တယ်ဘသူရှုံးတယ်ဆိုတာထက်တကယ်ထိခိုက်နေတာကတော့ဒေသခံတွေဖြစ်ပါတယ်။ဒီအချိန်မှာနိုင်ငံတော်ဘက်ကိုကြည့်ရင်နိုင်ငံတော်ပြိုကွဲမှုကိုအစာပြိုးတဲ့အကွဲကြောင်းထင်လာမဲ့ဒဏ်ဟန်ဒဏ်ချက်တွေရတော့မဲ့အခြေအနေဖြစ်နေတာမဟုတ်ပါလားခင်ဗျာ။